1906မေလ10ရက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများညီလာခံကနေပေါ်ထွက်လာခဲ့တဲ့ဘဂတ်တအဖွဲ့ချုပ်ဟာဒီကနေ့မေလ10ရက်ဗိုလ်တူးနေ့မှာ88နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ကျောင်းသားတမကတွေအလုပ်သမားတွေတော်လိုင်းအင်အားစုတွေအော်စတြေးလျပါဝင်ပြည်တွင်းပြည်ပကတိုင်းရင်းသားပေါင်းစုံလူငယ်အစည်းအရုံးတွေနဲ့နိုင်ငံရေးပါတီတချို့ကဘဂတ်တအဖွဲ့ချုပ်ရဲ့နှစ်ပတ်လည်အတွက်ဂုဏ်ပြုတူဝင်လာတွေဒီကနေ့ပေးပို့ခဲ့ကြတာပါ။အခုနှစ်ပတ်လည်နေ့အတွက်သက်ဆိုင်ရာနေရာတွေမှာကူစီလှုပ်ရှားမှုတွေလုပ်ခဲ့ကြသလိုထိုင်းနိုင်ငံမဲဆောက်မြို့မှာလည်းဘဂတ်များအဖွဲ့ချုပ်ရန်ပုံငွေအတွက်အမတ်တရားလက်ဆောင်ရောင်းချတာတွေလုပ်ခဲ့ပါတယ်။လူမှုကွန်ရက်ပေါ်မှာဘဂတ်ရဲဘော်ဟောင်းတွေနဲ့အင်တာဗျူးဖို့စီစဉ်ထားတယ်လို့လည်းဘဂတ်အဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံမက်ခင်နီက VOA ကိုပြောပါတယ်။လူထုကအထွေထွေကြက်တဲကတစ်ဖက်စစ်မီးနဲ့စစ်မှုထမ်းဥပဒေကတစ်ဖက်ဘတ်ပေါင်းစုံကကြုံနေရတဲ့အချိန်မှာပြန့်ကျဲနေတဲ့လူရည်ရဲ့မကြေနပ်ချက်တွေကိုစုစည်းပြီးတော့လူထုလှုပ်ရှားမှုတရက်ကိုဖော်ဆောင်ရလိမ့်မယ်လို့သူကပြောပါတယ်။
ဘဂဒါမြောင်အဖွဲ့ချုပ်ကနေထဆန့်ကျင်တိုက်ပွဲတွေကနေပေါ်ထွက်လာပြီးတော့ပြည်သူလူထုပေးတဲ့အင်အားနဲ့တိုက်ပွဲလူတွေကိုဆင်နွှဲခဲ့တာဆိုရင်လက်ရှိအချိန်ထိဆန္ဒရှင်စနစ်အဆက်ဆက်ကိုလည်းတွန်းလှန်တိုက်ပွဲဝင်နေဆဲဖြစ်ပါတယ်။ဒါကြောင့်မို့လို့လဲစစ်တပ်ကဘဂဒါဆိုရင်ကြောက်တယ်။ကျောင်းသားတွေစုစည်းမိမှာကိုကြောက်တယ်။ဘဂဒါကျောင်းသားတွေနောက်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကပြည်သူလူထုနဲ့ပေါင်းဆက်သွားနိုင်မှာကိုအရန်ကြောက်ပါတယ်။ဒါကြောင့်မို့လို့လဲစစ်တပ်ရဲ့အရက်ဆက်ဆုံးနီးလန့်နေတဲ့နှိမ်နင်းတာကိုဘဂဒါကသမိုင်းတစ်လျှောက်မှာရောလက်ရှိအခြေအနေမှာရောကြုံခဲ့ရပါတယ်။ဒါကြောင့်လည်းလက်ရှိအခြေအနေမှာဘဂဒါကမြောက်ပုံစံနဲ့လှုပ်ရှားနေပါတယ
်။ဘဂဒါဖွဲ့ချုပ်အနေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရှောက်လန်းနေကြတဲ့အဖွဲ့အစည်းတိုင်းကိုမဟာမိတ်လို့သဘောထားပြီးကြစ်လက်တဲ့တပ်ပေါင်းစုတိစောက်သွားဖို့ကြိုးစားနေတယ်လို့သူကပြောပါတယ
်။လူထုလှုပ်ရှားမှုနဲ့လက်နက်ကင်တော်လှန်ရေးကိုစနစ်တကျပေါင်းစပ်နိုင်မှစစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ဖြုတ်ချနိုင်မယ်လို့ကျွန်တော်တို့ဘဂဒါမြောက်ဖွဲ့ချုပ်ကယုံကြည်ပါတယ်။လူတို့ကိုဖိနှိပ်နေမှုအားလုံးရဲ့လက်သက်တရားခံဖြစ်တဲ့စစ်အစိုးရစစ်အုပ်စုစစ်ဘီရိုကရေစီရန်နေရာဆိုတဲ့စစ်သုံးစနစ်အခိုင်အမာတိစောက်ထားတဲ့ဆန္ဒရှင်စနစ်ကိုအမြင့်ဖြတ်ဖြုတ်ချပြီးတော့ပြည်သူဒီမိုကရေစီအရေးတော်ပုံတိုက်ပွဲကိုဆက်လက်ဆင်နွှဲနိုင်ဖို့ကျွန်တော်တို့အမြဲပြင်ဆင်နေပါတယ
်။1920မှာရန်ကုန်တက္ကသိုလ်အဥပဒေကိုစတင်တဲ့ပထမကျောင်းသားတပိတ်ဖြစ်ပွားခဲ့ပါတယ်။အဲဒီနောက်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုနုနဲ့အတွင်းမှုကိုအောင်စန်းတို့ကိုကြောင်းထုတ်မှုနဲ့1936မှာဒုတိယကျောင်းသားတပိတ်ဖြစ်လာပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတပ်မက Obama Students Union ဘဂတကိုပထမဆုံးညီလာခံလုပ်ပြီးဖွဲ့စည်းလိုက်ပါတယ်။အဲဒီနောက်ဘဂတဖွဲ့ချုပ်ကရေနံမြေတပိတ်1300ပြည့်ရေတော်ပုံနဲ့လူထုအထွေထွေတပိတ်စတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်လာခဲ့ပြီး1951အရောက်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ် Obama Federation of Student Union ABFSU နာမည်နဲ့ပြောင်းလဲခေါ်ဆိုခဲ့ပါတယ်။အဲ့ဒီနောက်ဘဂဒါရဲ့ရှေ့ကျင်မြောက်ညီလာခံကနေအတည်ပြုခဲ့တဲ့အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးဒီမိုကရေစီပညာရေးကျောင်းသားတို့အခွင့်အရေးကာကွယ်ရေးငြိမ်းချမ်းရေးစတဲ့မူငါးချက်နဲ့လူထုဘက်ကရည်တည်ခဲ့တာဒီကနေ့အချိန်အထိဖြစ်ပါတယ်ခင်ဗျာ။